သောတာရှင်များရှင်အမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးခရစ်စတိုဖာဟီရာဂျပန်နိုင်ငံကိုရောက်ရှိနေပြီးမြောက်ကိုရီးယားရဲ့မတင်ကာပွဲဟာနျူကလ িয়ার လက်နက်များဆန်ရဆွေးနွေးပွဲကိုပြန်ပြီးဆဖို့အတွက်အခက်အခဲတွေတွေ့နိုင်တယ်လို့သတိပေးလိုက်ပါတယ်ဒီတောင်တိုကျိုကနေ VOA သတင်းတောက်စတီဗ်ဟာမန်ဘလို့သတင်းပေးပို့ထားပါတယ်လေဒေါ်လာလာတန်ရှင်
ဟုတ်ကဲ့တို့ခင်ဗျတဲ့ရှေးအရှာကြီးကအမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးခရစ်စတိုဖာဟီလ်ဟာအဲ့ဒီဒေသကိုဒီကနေ့ဆက်ရောက်ခဲ့ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကြောင်းဂျပန်တောင်ကိုရီးယားပြင်တရုတ်တန်တမန်တွေနဲ့ဆွေးနွေးတိုင်ပင်မှုရှိပါတယ်။တိုကျိုမြို့တော်အပြင်ဘက်ရှိနာရီတာနိုင်ငံကလီစိတ်မှသတင်းတောက်တွေကိုပြောကြားရမှာမစ္စတာဟီလ်ကတနည်းနည်းပါးကြာမကျင်းပနိုင်ခဲ့တဲ့မြောက်ကိုရီးယားဆိုင်ရာ6နိုင်ငံဆွေးနွေးပွဲတွေကိုအမြန်ပြန်လည်စတင်နိုင်လိမ့်မယ်လို့တော့သူ့အနေနဲ့တိတ်ပျော်လင့်ချက်မထားတဲ့အကြောင်းပြောခဲ့ပါတယ
် It's very clear we're in a very difficult period with the six party process the DPRK is not in
the ဟုတ်စုစနေပဲပေါ်ဆောင်မှုကိစ္စဟာတိတ်ပြီးတော့ခက်ခဲနေရင်ဆိုင်နေရတဲ့ကာလကိုရောက်နေပြီဆိုတာထင်ရှားပါတယ်စနေပဲစီကိုပြန်လာဖို့မြောက်ကိုရီးယားဘက်ကနေလောလောဆယ်မှာစိတ်ဝင်စားတဲ့အရေးလက္ခဏာတွေကိုမတွေ့ရသေးပါဘူ
း DPRK လို့အထုတ်ောက်ခေါ်တဲ့မြောက်ကိုရီးယားအနေနဲ့ပထမဦးဆုံးနျူကလ িয়ার နဲ့စမ်းသပ်မှုတွေကိုပြုလုပ်ဖို့ပြင်ဆင်ကောင်းပြင်ဆင်နေနိုင်တယ်ဆိုတဲ့ဆိုရင်မကင်းဖြစ်မှုတွေတိုးလာချိန်မှာအခုလို့မစ္စတာဟီလ်ကဂျပန်နိုင်ငံကိုခီးထွက်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကတော့သူမှနျူကလ িয়ার နဲ့တွေလက်ဝဲပိုင်ဆိုင်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။လွန်ခဲ့တဲ့ဒီနှစ်ကတော့မြောက်ကိုရီးယားဆူရကလုံခြုံရေးအမတ်ခံချက်တွေနဲ့သူ့နိုင်ငံအနေနဲ့တိတ်ကိုလိုအပ်နေတဲ့နိုင်ငံခြားအထောက်အကူတွေရမယ်ဆိုရင်နျူကလ িয়ার အစီအစဉ်ကိုဆွလွတ်မယ်လို့ကြေပေးခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့ပြပစီးပွားရေးလုပ်ငန်းတချို့ပေါ်အမေရိကန်ကဒဏ်ခပိတ်ဆို့မှုတွေချမှတ်ခဲ့တဲ့အတွက်မြောက်ကိုရီးယားကဆွေးနွေးပွဲအစီအစဉ်ကိုပြန်လာဖို့ညှင်းဆုပ်ခဲ့ပါတယ်။အဲ့ဒီစီးပွားရေးလုပ်ငန်းတွေဟာငွေမဲ့ခွာချမှုနဲ့တခြားရာသွေးမှုဝင်နေတဲ့ပတ်သက်နေတယ်လို့အမေရိကန်အစိုးရကပြောပါတယ်။ဇူလိုင်လကတော့ပြည်ယားအစိုးရကနေဒုံးနဲ့ခုနှစ်ဆင်းကိုစမ်းသပ်ပြစ်လွတ်လိုက်တဲ့အတွက်ဒေသတွင်ထိတ်လန့်မှုတွေပေါ်ပေါက်ခဲ့ရပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့58ကျင်းမြောက်စစ်ပတ်လည်နေ့အထိမ်းအမှတ်ဖြင့်ဒီစနေပါစမ်းသပ်မှုတွေထပ်ပြုလုပ်နိုင်တဲ့အလားအလာပေါ်ကိစ္စပြောဆိုမှုတွေနဲ့ပတ်သက်လို့အမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးကဘယ်လိုမှကောက်ချက်ချပြောကြားခြင်းမပြုခဲ့ပါဘူး။6နိုင်ငံဆွေးနွေးပွဲတွေမှာအင်ရှင်တရုတ်၊ရုရှားပြင်ကိုရီးယားနိုင်ငံ၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်ကြပါတယ်။မစ္စတာဟီလ်ဟာဒေဂျင်းကိုဒီသတင်းပါနှောင်းပိုက်မှာတွားရောက်ဖို့ရှိပြီးဆိုမှာဆွေးနွေးပွဲတွေကိုစက်တင်ဘာလ17ရက်နေ့ကျင်းပဖို့စီစဉ်ထားပါတယ်။သမ္မတဘုရှ်နဲ့ထိပ်တည်လာကန်ကျင်းပဖို့ဝါရှင်တန်ကိုတောင်ကိုရီးယားသမ္မတလူမှုဟုံးမတွားရောက်မီ3ရက်လို့မှာအခုလိုဆွေးနွေးပွဲစတင်မှာလည်းဖြစ်ပါလိမ့်ရှင်။